28နှစ်မနက်ပိုင်းကကျင်းပတဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာထူးခြားမှုတစ်ခုဖြစ်ပေါ်ခဲ့ပါတယ်။အဲ့ဒါကတော့အရင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းအငိမ့်စားဘူချုပ်ကြီးသူရဦးရွှေမန်းဦးဆောင်နေတဲ့ပြည်တော်စုလွှတ်တော်ဥပဒေရေးရာနှင့်အထူးကိစ္စရများလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်သက်တမ်းတိုးရေးကိစ္စတင်ပြရမှာခါတိုင်းနှစ်လိုပဲတပ်မတော်ဘက်ကကန့်ကွက်တဲ့အတွက်မဲခွဲဆုံးဖြတ်ပါတယ်။ထူးခြားချက်ကတော့အခုနှစ်မဲခွဲရမှာထောက်ခံမဲ20ကံွယ်မဲ955မဲနဲ့တက်တန်တိုးမဲကိစ္စပြက်ပြက်သားသားပယ်ချခံလိုက်ရပါတယ်။ထင်မှတ်မထားတဲ့အဲ့ဒီရလနဲ့ပတ်သက်ပြီးတပ်မတော်သားကိုစလေတွေဘက်ကတော့အံ့ဩသွားတဲ့အကြောင်းနောက်ပိုင်းဗိုလ်မှူးချုပ်မော်မောင်ကသတင်းတောက်တွေကိုပြောပါတယ်။သူရဦးရှိမန်ဦးဆောင်တဲ့အဲ့ဒီအထူးကော်မရှင်ကို NLD ဘက်ကဘာကြောင့်ရက်ဆိုင်လိုက်ရတာလဲ။နောက်ပိုင်းသတင်းတောက်တွေနဲ့အင်တာဗျူးမှာသူ့ကိုအဲ့ဒီကိစ္စကြိုတင်ညှိနှိုင်းတာမျိုးမရှိခဲ့ဘူးလို့သူရဦးရှိမန်ကပြောလိုက်တဲ့အတွက်သူနဲ့ NLD ဆက်ဆံရေးဘယ်အဆင့်ရောက်နေသလဲ။နောက်ပိုင်းသူရဦးရှိမန်းရဲ့ကံကြမ္မာဘာတွေဖြစ်လာနိုင်တယ်ဆိုတာစိတ်ဝင်စားဖို့ကောင်းပါလေ။ကုဒပအဲ့ဒီကြောင့်ဆွေးနွေးတင်ပြသွားပါမယ်
။ပထမဦးဆုံးအနေနဲ့သူရဦးရှိမန်းရဲ့အဲ့ဒီအထူးကော်မရှင်ဘလို့ပေါ်ပေါက်လာတယ်လဲအရင်ပြန်ကြည့်ကြရအောင်ပါ။2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်ကာလဟာစစ်ဗိုလ်ချုပ်ဟောင်းတွေရဲ့ပြည်ခိုင်ဖြိုးပါတီထဲမှာဒိုင်းဂါနပြဿနာအကြီးအကျယ်တက်နေတဲ့အချိန်လို့ဆိုနိုင်ပါတယ်။သူရဦးရွှေမန်းဦးဆောင်တဲ့လွှတ်တော်တွေကပြည်ခိုင်ဖြိုးအမတ်တွေအုပ်စုကတစ်ဖက်၊တမရဟောင်းဦးသိန်းစိန်ဦးဆောင်တဲ့ပြည်ခိုင်ဖြိုးအုပ်စုအပါအဝင်တက်မတော်ကတစ်ဖက်ပဋိပက္ခဖြစ်ကြတဲ့ပွဲမှာသူရဦးရွှေမန်းအုပ်စုရှုံးပြီးတကောင်းရန်အာနာသိန်းပွဲလို့ခေါ်တဲ့ပါတီတွင်ထုတ်ထုတ်ဖယ်ရှားတာခံလိုက်ရပါတယ်။တဖက်အင်အားစုရဲ့ထိုးနှက်ချက်ဟာအဲ့လောက်မကပဲအရင်သာသနာရေးဝန်ကြီးဟောင်းဦးဆန်းစင်ကိုလုတ်တလို့အရေးယူနိုင်ဖို့အထိစ조사တာရှိခဲ့ပေမဲ့နိုင်ငံမှာအစ်စ်နံပါတ်၄ခေါင်းဆောင်ဖြစ်တဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌရာဒူးရယူထားတာမို့ဦးဆန်းစင်ကံကြမ္မာလို့တော့မဖြစ်ခဲ့ပါဘူး။ဒါပေမဲ့သူရဦးရွှေမန်းဟာ2015ရွေးကောက်ပွဲမှာရှုံးနေလွှတ်တော်တက်တန်းကုန်ရင်တာမန်အယက်သားတယောက်ပြန်ဖြစ်သွားမှာမို့သူ့အခြေအနေစိုးရိမ်ရပြန်ပါတယ်။ဒီလိုအခြေအနေမှာသူနဲ့ရင်းနှီးတဲ့ဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးညှိနှိုင်းရာကနေတဆင့်လွှတ်တော်မှာအထူးကော်မရှင်ဖွဲ့သူရဦးရွှေမန်းဥက္ကဋ္ဌရာထူးရပြီးတီထောင်စုအဆင့်ပုဂ္ဂိုလ်တယောက်ပြန်ဖြစ်လာတာပါသူ့အတွက်ဖွဲ့စည်းတယ်လို့ယူဆရတဲ့အဲ့ဒီကော်မရှင်ကို2016ကတည်းကတက်မတော်သားအမတ်တွေကန့်ကွက်ခဲ့တာပါကံွက်ယုံမကဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာခုံရုံးကိုတင်တဲ့အထိစ조사ခဲ့ပါသေးရဲ့ဒါပေမဲ့တက်မတော်ဘက်ကမအောင်မြင်ခဲ့ပဲသူရဦးရွှေမန်းဟာလွှတ်တော်တာဝန်ရှိပုဂ္ဂိုလ်တယောက်အနေနဲ့နိုင်ငံရေးစင်မြင့်ထက်မှာဆက်ပြီးရှိနေပြီးနိုင်ငံတကာတာဝန်ရှိသူတွေလာရောက်တွေ့ဆုံရတဲ့ပုဂ္ဂိုလ်အဆင့်ထိရောက်နေခဲ့ပါတယ
်လွှတ်တော်မှာအထူးကော်မရှင်ဖွဲ့ပေးပြီးသူရဦးရွှေမန်းကိုဥက္ကဋ္ဌနေရာပေးရတာဟာဒေါ်ဆန်းစုကြည်နဲ့ NLD အတွက်သူရဦးရွှေမန်းကိုကယ်တင်တာတခုလည်းမဟုတ်ပဲအခြားသောရည်ရွယ်ချက်တွေလည်းပါနိုင်ပါတယ်အထူးသဖြင့်လွှတ်တော်အကူပြောင်းကာလမှာ NLD အမတ်တွေလွှတ်တော်ရန်တရားတစ်ခုလုံးကိုပိုင်ပိုင်နိုင်နိုင်ချုပ်ကန်နိုင်မှုအရေးသူရဦးရွှေမန်းရဲ့အကူအညီအများကြီးလိုပုံရပါတယ်ဒါအပြင်အုပ်ချုပ်ရေးရန်တရားကြီးတစ်ခုလုံးအတွက်လူပေါင်းများစွာရွေးချယ်ခန့်ထားရမှာသူရဦးရွှေမန်းရဲ့အကူအညီကိုရယူလိုတာလည်းပါနိုင်ပါတယ်ဘလို့ပဲဖြစ်ဖြစ်သူရဦးရွှေမန်းကတော့အရင်သူ့လုပ်ဖို့ကင်ဖက်ဟောင်းတွေကိုကော်မရှင်ထဲမှာစုစည်းပြီးဩဇာတစ်ခုထူထောင်ထားနိုင်ခဲ့တယ်ဆိုရင်လည်းမမှားပါဘူးကူရော NLD ဘက်ကအဲ့ဒီကော်မရှင်ကိုဖျက်သိမ်းလိုက်ပါပြီအခုလိုတက်တန်းတိုးမပေးဖျက်သိမ်းလိုက်ရတာနဲ့ပတ်သက်ပြီး NLD ပြောခွင့်ရလွှတ်တော်အမတ်ဦးအောင်ကြည်ညွန့်ကသူရဦးရွှေမန်းဟာနိုင်ငံရေးပါတီတစ်ခုတီထောင်ထားပြီးခေါင်းဆောင်ဖြစ်နေတယ်ဒါတည်းမကသူ့ရဲ့အထူးကော်မရှင်ကလူ7ယောက်လောက်ကလည်းအဲ့ဒီပါတီခေါင်းဆောင်တွေဖြစ်နေတယ်အဓိပ္ပာယ်အရလွှတ်တော်အနေနဲ့ပါတီတစ်ခုရဲ့အကြံပေးတာအကူအညီပေးတာကိုယူရမဲ့သဘောမျိုးဖြစ်နေပြီးအဲ့ဒါဟာမသင့်တော်တဲ့အတွက်ကော်မရှင်ကိုရက်ဆိုင်လိုက်ရတာလို့ပြောပါတယ်ဒါပေမဲ့ထူးခြားတာကအဲ့လိုလုပ်မယ်ဆိုဘာရောက်သူရဦးရှင်မန်းနဲ့မတိုင်ပင်ရသလဲဆိုတဲ့ကိစ္စပါ
လွတ်တော်တွင်မဲခွဲပြီလို့သတင်းထောက်တွေသူရဦးရှင်မန်းရဲ့ရုံးခန်းကိုစုပြီးသွားအဲ့ဒီမှာသူရဦးရှင်မန်းရဲ့ဖြေပုံကိုကြည့်ရင်တကယ်ပဲသူကြိုမသိတာတွေ့ကြရပါတယ်မိကုံးတွေများပေမဲ့သူရဦးရှင်မန်းပြန်ဖြေနိုင်တာကတော့နည်းနည်းလေးပါသူထောင်ထားတဲ့ပါတီအတွက်အလုပ်တွေပိုလှုပ်လိမ့်မယ်ဆိုတာလောက်အပြင်အခြားအထွေထူးဘာမှတိတ်မပြောနိုင်ပါဘူးဒီလိုကြိုတင်ညှိနှိုင်းတာမျိုးမလုပ်တဲ့အတွက်သူရဦးရွှေမန်းနဲ့ NLD ပါတီကြားဆက်ဆံရေးတိတ်ကောင်းပုံမရဘူးဆိုတဲ့အမှန်စာချက်တွေလည်းထွက်ပေါ်လာပါတယ်သူရဦးရွှေမန်းအနေနဲ့အထူးကော်မရှင်ဥက္ကဋ္ဌတာဝန်ယူခဲ့တဲ့၃နှစ်တာကာလအတွင်းအစိုးရအဖွဲ့အစည်းအဆင့်ဖွဲ့စည်းတာဝန်ပေးရမှာ လွတ်တော်တွင်ဥပဒေပြူရေးနှင့်ဆုံးဖြတ်ချက်တွေချရမှာဩဇာအများကြီးညောင်းခဲ့ပုံရတယ်လို့ NLD အမတ်တွေကပြောဆိုကြပါတယ်။တချို့ NLD အမတ်တွေကတော့လွတ်တော်တွင်ဆုံးဖြတ်ချက်တွေဟာသူရဥရွှေမန်းစီကလားဒါမှမဟုတ်အခြားဘယ်နေရာကလာတယ်လဲမသိဘူးလို့ပြောကြတယ်လို့အစိုးရဖွဲ့အဆင့်အသီးသီးခန့်အပ်ရမှာလဲသူရဥရွှေမန်းဟာသူ့လူတွေကိုထက်သွင်းနေတယ်လို့လည်းတန်တရားရှိကြပါတယ်။အခုဆိုရင်သူရဥရွှေမန်းဟာတာမန်အယက်သားဖြစ်သွားပြီမို့အဲ့လိုဝေဖန်ဖို့လိုတော့မှာမဟုတ်ပါဘူး။တာမန်အယက်သားဖြစ်သွားတဲ့သူရဥရွှေမန်းဟာလွတ်တော်အကာအကွယ်ပြည်ထောင်စုအဆင့်ပုတ်ကူဆိုတဲ့အကာအကွယ်မဲ့သွားပြီမို့အရင်သာသနာရေးဝန်ကြီးဟောင်းဦးဆန်းစင်လူကံကြမ္မာမျိုးကြုံနိုင်သေးသလားမကြုံတော့ဘူးလားမမှန်းဆနိုင်ပါဘူး။လောလောဆယ်ပါတီတီထောင်သူမို့ပါတီတိဆောက်ရေး2020ရွေးကောက်ပွဲအတွက်ပြင်ဆင်ရေးလုပ်ရမယ်ဆိုပေမဲ့လွယ်တဲ့ကိစ္စတော့မဟုတ်ပါဘူး။သူ့အနေနဲ့နိုင်ငံရေးဘဝကိုအစကနေပြန်ဆရမယ်အနေအထားမျိုးရောက်သွားစေပါတယ်
။လက်ရှိမြန်မာနိုင်ငံမှာ NLD ပါတီကိုပြည်သူအများစုကြီးကထောက်ခံနေကြဆဲဖြစ်တယ်လို့ပြည်ခိုင်ဖြိုးအတွက်လည်းသူ့အင်အားစုနဲ့သူရှိနေပါတယ်။အဲ့လိုအချိန်မှာသူရဥရှိမှတီထောင်ထားတဲ့ပါတီအတွက်သီးသန့်အင်အားစုတစ်ခုရှိလိမ့်မယ်လို့တော့သိပြီးမမျှော်လင့်နိုင်ပါဘူး။သူ့ကံကြမ္မာအတွက်အကောင်းဆုံးမျှော်လင့်နိုင်တာကတော့ဒေါက်ဆန်းစုကြည်ရဲ့အားပေးမှုနေရာချထားမှုမဟာမိတ်ပြုမှုအဆုံးပြုမှုတွေပါပဲ။အဲ့ဒါတွေမရှိခဲ့ဘူးဆိုရင်တော့သူရဥရှိမှအနေနဲ့အတိတ်ကာလတုန်းကလိုနိုင်ငံရေးဇက်ခုံထက်ကိုပြန်တက်ဖို့အရေးမသေးချာမရေရာလှကြောင်းပါ။